Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ15ရက်ဗုဒ္ဓဦးနေ့ညပိုင်းဖီဝေးစီစဉ်တွေကိုမေဂန်ပြည်သူမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24-25-32-51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူတွေနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါ။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြစ်အပျက်အမိဝဲအကိုအသက်ခံရတဲ့ဖြစ်နဲ့ဆက်ဆက်ပြီးတန်းများရှိသူအမျိုးသမီးတူကိုမလေးရှားရဲကဒီကနေ့ဖမ်းထားပါတယ်။သမ္မတထရမ့်ရဲ့လူတွေနဲ့ရုရှားထောက်လွှမ်းရေးတွေအကြားရွေးကောက်ပွဲကာလကလေးကအဆက်အသွယ်ရှိခဲ့တယ်ဆိုတဲ့သတင်းကိုရုရှားဘက်ကညင်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့လူဝင်ကြောင်မူဆလင်ဒုက္ခသည်တွေအတွက်အကူအညီတွေကိုမလေးရှားအကူအညီပေးဖွဲ့တစ်ခုကဒီကနေ့ဖြန့်ဝေပေးခဲ့ပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက NLD ပါတီရဲ့ဥပဒေအကြံပေးရှင်တွေဥက္ကဋ္ဌလောက်ကျန်တက်ဖြတ်ခံရမှုရဲ့နောက်ကွယ်မှာငွေပေးခိုင်းစေသူဟာဒုတိယဘုံမူကြီးတဦးဖြစ်တယ်ဆိုတဲ့အကြောင်းတရားခံဆွဆွဲခံရသူထွက်ချက်နဲ့ပတ်သက်ပြီးတော့
ဒီပုံနဲ့ညွန်ကြားပြီးတော့ဘလိုလောက်ပဲချင်းဆိုင်လဲဆိုတဲ့ဟာတွေကတော့ကျွန်တော်တို့အခုကျွန်တော်တို့ထုတ်ပြန်ထားတဲ့အောင်းခံဖြစ်တယ်ဆက်ပြီးတော့လည်းကျွန်တော်တို့ကအခုအောင်းခံလို့လုံမြောက်နေတယ်ဒီ
ဒီဒုတိယဘူမူကြီးဟောင်းကိုဆွဆွဲခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံပြောခွင့်ရဦးစိုးထေကကုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မွန်ပြည်သက်ပါတီနဲ့မြန်မာတက်မတော်ကြဆက်စပ်ရေးတင်းမာလာတဲ့အခြေအနေအကြောင်းပါဝင်မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူမေကွဲညီကိုအလုတ်ကြံခံရမှုစရတဲ့တဲ့င်းတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖေတူအမိခွဲအကူတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတူကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ကွာလာလမ်ပူးနိုင်ငံကလေးစိတ်မှာဒီကနေ့မနေ့ပိုင်းကဖမ်းလိုက်တဲ့အမျိုးသမီးဟာဒေါ်ဒီဟောင်းဆိုတဲ့အမည်နဲ့ခီးဗီယက်နမ်ခီးသွားအထောက်အထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစောပိုင်းကထွက်ထားတဲ့မလေးရှားဆွေရအော်ဘော်ဘာနာမားသတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာတော့မလေးရှားရဲတပ်ဖွဲ့ကပဲကိုးကားပြီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကမလေးရှားတာဝန်ရှိသူတွေကိုအတီးပြုပေးဖို့အကြောင်းကြားခဲ့ပြီးတဲ့နောက်ပိုင်းမှာထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဗီယက်နမ်ခီးသွွားလက်မှတ်ကင်ထားတဲ့အမျိုးသမီးအဖြစ်ဖော်ပြတာပါ CCTV ကင်မရာမှတ်တမ်းတွေအရအဲ့ဒီအမျိုးသမီးကိုသိရှိဖမ်းဆီးနိုင်တာဖြစ်ပြီးအဖမ်းခံရချိန်မှာသူဒူးဒီရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အသက်ခံရသူဟာမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမိခွဲအကူကင်ဂျုံနမ်ဖြစ်တယ်ဆိုတာကိုတောင်ကိုရီးယားကဒီကနေ့အတီးပြုပါတယ်သူဟာတစ်ချိန်လုံးကတော့နိုင်ငံအကြီးအကဲဖြစ်မဲ့အလားအလာရှိသူအဖြစ်သတ်မှတ်ခံခဲ့ရပုံသူဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ကတည်းကရုရှားထောက်လှမ်ရေးအကြီးအကဲတာဝန်ရှိသူတွေနဲ့အဆက်အသွယ်ရှိခဲ့တဲ့ဆိုရဲနယူးယောက်တိုင်းစ်သတင်းစာပါသတင်းကိုရုရှားနိုင်ငံကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိနဲ့အရင်အမေရိကန်တာဝန်ရှိသူ၄ဦးကိုကိုးကားပြီးတော့ Times သတင်းစာကရေးထားတာပါ။ Mr. Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုပ်ခဲ့သူPaul Manafort နဲ့အမိဖော်ပြမထားတဲ့တခြားလက်ထောက်တွေရဲ့ဖုန်းအဆက်အသွယ်တွေကိုအမေရိကန်ဥပဒေစိုးမိုးရေးပိုင်းနဲ့ထောက်လှမ်ရေးအဖွဲ့တွေကကြားပြန်ဖမ်းယူခဲ့ပြီးမှတ်တမ်းတွေရှိထားတယ်လို့သတင်းစာမှာကိုးကားတဲ့တာဝန်ရှိသူတွေကပြောပါတယ်။ Manafort ကတော့ဒီသတင်းဟာအတိတ်ပဲယူကြောင်ကြောင်သတင်းပဲလို့ပြောတဲ့အကြောင်း Times ကရေးပါတယ်။ယာရုကနေနှုတ်ထွက်သွားပြီးဖြစ်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn နဲ့ Manafort တို့အပါအဝင်Trump ရဲ့လက်ထောက်တွေဟာရွေးကောက်ပွဲမတိုင်ခင်မှာရုရှားနိုင်ငံသားတွေနဲ့ပုံမှန်အဆက်အသွယ်ရှိခဲ့တဲ့ဆိုတဲ့ CNN သတင်းဌာနရဲ့အလားတူသတင်းကိုလည်း Manafort ကညင်ပါတယ်။ဒီသတင်းဟာဘယ်လိုအချက်အလက်အပေါ်မှာမှအခြေခံထားတာမဟုတ်ဘူးဆိုပြီးရုရှားစိုးရအဖွဲ့ပြောခွင့်ရ Dmitry Peskov ကဒီကနေ့ပြောပါတယ်။အဆက်အသွယ်ရှိခဲ့ကြတဲ့ဆိုတဲ့သတင်းတွေဟာဘာမှခိုင်လုံမှုမရှိဘူးလို့ရုရှားထောက်လှမ်ရေးအဖွဲ့ကကိုးကားပြီးရုရှားသတင်းမီဒီယာတွေကလည်းဖော်ပြကြပါတယ်ရှင်။
ဣသရေလနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အတွက်မှာနှစ်နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နီလန်တိုင်းမဖြစ်မနေသွားဖို့မလို့ပဲဒီကိစ္စဟာသက်ဆိုင်တဲ့ဘန်နဘက်ကဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့သမ္မတအင်ပြူတော်အကြီးတန်းတာဝန်ရှိသူတူကအင်္ဂါနေ့မှာပြောပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဒီကနေ့ဝါရှင်တန် DC မြို့တော်ကိုရောက်မလာခင်မှာပဲအဲ့ဒီအကြီးတန်းတာဝန်ရှိသူကသတင်းထုတ်တွေကိုပြောတာပါ။ငြိမ်းချမ်းရေးဟာဘယ်လိုဖြစ်ရမယ်ဆိုတာမျိုးအမေရိကန်အနေနဲ့သတ်မှတ်မှာမဟုတ်ဘူးလို့ဆိုပါတယ်။ငြိမ်းချမ်းရေးမရတဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ဟာဘယ်သူမှလူချင်းနဲ့ညီမှန်းချက်မဟုတ်ပါဘူးလို့တာဝန်ရှိသူကပြောပါတယ်။နှစ်ဖက်စလုံးကလူလာတယ်ဆိုရင်နှစ်နိုင်ငံရှင်တွဲနေတဲ့အဖြစ်ပဲဖြစ်ဖြစ်တခြားအဖြစ်တစ်ခုပဲဖြစ်ဖြစ်ဘယ်လိုပုံမျိုးနယ်ပဲဖြစ်ဖြစ်ငြိမ်းချမ်းရေးရဖို့ကညီမှန်းချက်ပါ။သူတို့ကိုကျွန်တော်တို့ကူညီသွားပါမယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံကကာလရှိကြာကင်ဆယ်လာတဲ့ရည်ရည်ချက်ကအစ္စရေးနဲ့ပါလက်စတိုင်းတို့ဟာတီးခြားနိုင်ငံတွေအဖြစ်ခွဲပြီးနေထိုင်သွားရေးသဘောတူညီချက်တရက်အပေါ်ဆက်ဆက်ညှိနှိုင်းတင်နေဆိုတာပါ။ အဲ့ဒီနီလန်အရာဆိုရင်ဂါဇာကမ်းမြောင်ဒေသဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသအားလုံးဒါမှမဟုတ်ဒစိတပိုင်းနဲ့သူတို့မျိုးတော်အဖြစ်မျှော်မှန်းထားတဲ့အရှိဂျေရုဆလင်တို့ကိုပါလက်စတိုင်းလို့ရောက်ွယ်ရှိပါတယ်ကုလသမဂ္ဂကလည်းဒီနှစ်နိုင်ငံရှေ့တွင်းနေတာရဲ့အဖြစ်ကိုထောက်ခံထားတာပါနှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့လွန်ခဲ့တဲ့3နှစ်နီးပါးကတည်းကဘာသဘောတူညီချက်မှမရဘဲရပ်ဆိုင်းနေကြတာဖြစ်ပါတယ်
မြေပြင်ကနေပြစ်လွတ်တဲ့ cruise ဖဲထိန်ဒုံးကြီးတစ်စင်းကိုရုရှားဆွေရကနေရာချထားလိုက်တာကြောင့်ဒါဟာအနှစ်30ကြာချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုချိုးဖောက်လိုက်ကြပဲလို့အမေရိကန်သမ္မတအင်ပီရိုအရာရှိတဦးကပြောပါရယ်ကီလိုမီတာ900ကနေ9500အထိမြေပြင်ကနေပြစ်လွတ်နိုင်တဲ့ဘဲဒုံးကြီးကိုမှပိုင်ဆိုင်တာထုတ်လုပ်ကြတာမှမဟုတ်စမ်းသပ်တာတွေခုမပြူတဲ့တာလက်ပစ်နျူကလ িয়ার လက်နက်အင်အားဆိုင်ရာသဘောတူညီချက်ကို1989ခုနှစ်မှာအမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါရယ်ဒါပေမဲ့ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ပြီးဒုံးကျည်စမ်းသပ်ထုတ်လုပ်တာတွေလုပ်ခဲ့တယ်လို့ဆိုပြီး2014ခုနှစ်တုန်းကလည်းအမေရိကန်ကပြစ်တင်ခဲ့ပူပါတယ်။ဒါပေမဲ့ရုရှားကတော့ဒီဆွတ်ဆွဲချက်တွေကိုညှင်းပါတယ်။အခုလည်းရုရှားဟာသူ့ရဲ့ cruise ဒုံးကျည်ကိုနေရာချလိုက်တယ်ဆိုတာသိကြတယ်လို့အင်ပီရိုအရာရှိကမနေ့ကအင်္ဂါနေ့မှာအတည်ပြုပြောပါတယ်။ရုရှားရဲ့ဒုံးကျည်နေရာချထားမှုနဲ့ပတ်သက်လို့ပထမဆုံးသတင်းရေးသားခဲ့တဲ့ New York Times သတင်းစာကလည်းရုရှားနိုင်ငံကကာပူစတင်ယာဒုံးကျည်စမ်းသပ်စခန်းမှာတားမြစ်ထားတဲ့ cruise ပဲထိန်ဒုံးကျည်တွေတရင်တရင်စာရှိတယ်လို့ဆိုပါရယ်။နောက်ဒုံးကျည်တစ်စင်းကိုလည်းပြီးခဲ့တဲ့ဒီဇင်ဘာလတုန်းကနိုင်ငံတွေကတခြားနေရာမှာရှိတဲ့စခန်းတစ်ခုကိုရွှေ့ခဲ့သေးတယ်လို့ပြောပါရယ်။ဒီသတင်းနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံကြားရေးဌာနကအတည်ပြုမပြောပါဘူး။ဒါပေမဲ့အစောပိုင်းဆွဆွဲခဲ့တယ်လို့ပဲရုရှားဟာနှစ်နိုင်ငံသဘောတူညီချက်ကိုချိုးဖောက်နေတယ်လို့အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရ Mark Toner ကပြောပါရယ်ရှင်။
ဒီရီအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရကနေဗိုလ်တခုညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအကူအညီပေးရေးအဖွဲ့တခုကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကူအညီတွေဖြန့်ဝေပေးပါတယ်
။ We would like to take this opportunity to thank the government of Bangladesh especially the Prime Minister honorable Prime Minister Madam
လာဂျန်နီအဖွဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM တို့နဲ့အတူဒီနေရာမှာလာပြီးအခုလိုအကူအညီတွေပေးနိုင်အောင်ခွင့်ပြုပေးတဲ့ဘင်္ဂလားဒေ့ရှ်အစိုးရအထူးသဖြင့်ဝန်ကြီးချုပ်ရှိခ်အစီနာကိုကျေးဇူးတင်ကြောင်းပြောပြရစီအခုလိုပံ့ပိုးကူညီခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်လို့မလေးရှားအကူအညီပေးရေးအဖွဲ့အကြီးအကဲဟာဂျီအဗ်ဒူအဇီဇ်ဘင်အဗ်ဒူရာဟင်ကပြောသွားတာပါဒီနေရာကဒုက္ခသည်စခန်းတချို့အတွက်အကူအညီတွေပေးပြီးတဲ့နောက်တရင်နှစ်ပတ်လောက်ကြာရင်လည်းဒီနေရာကိုပြန်လာပြီးရခိုင်ဒုက္ခသည်တွေအတွက်အကူအညီတွေဖြန့်ဝေပေးတာကိုကိုယ်တိုင်လာရောက်ကြည့်ရှုမှဖြစ်တယ်လို့လည်းသူကပြောပါတယ်ဒါပြင်ရခိုင်ပြည်နယ်မှာအကူအညီလိုအပ်နေသူတွေအတွက်ရေးရှိမှဘယ်လိုအကူအညီတွေဆက်ပေးသွားနိုင်မလဲဆိုတာကိုပါလေ့လာသွားမယ်လို့ရာဟင်ကပြောပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့လူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေကိုစတင်ခဲ့တဲ့ပြီးခဲ့တဲ့လေးလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်8000နီးပါးရှိတယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးဖွဲ့တွေကပြောပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေရှိနေတယ်ဆိုတော့မလေးရှားအပါအဝင်နိုင်ငံတကာရဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့အစဉ်တစိုက်ညှင်းဆိုထားပါတယ်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တီးခြားစီဖောက်ခွဲတဲ့ဗုံးနှလုံးကြောင့်လူ6ဦးထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။အများဆုံးသေဆုံးတဲ့ဖြစ်ရပ်ကအာဖဂန်နစ္စတ်နာကမော်မန့်လူမျိုးစုခရိုင်မှာဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အထက်ကဗုံးခွဲသူတို့ကိုလုံခြုံရေးတပ်ဖွဲ့တွေကတီထားပြီးတော့တားဆီးဖို့ကြိုးစားချိန်မှာပဲဖောက်ခွဲလိုက်ကြပါ။အဲ့ဒီဖြစ်ရပ်မှာပါကစ္စတန်လုံခြုံရေးတပ်ဖွဲ့ဝင်3ဦးနဲ့အရဲသား2ဦးသေဆုံးသွားပါတယ်။အဲ့ဒီပထမတိုက်ခိုက်သူနဲ့အတူပါလာတဲ့ဒုတိယအသေးခံဘုံခွဲသူကတော့သူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲပစ်ဖို့ကြိုးစားချိန်မှာပဲလုံခြုံရေးတွေကပစ်ချလိုက်ပါတယ်။အသေးခံဘုံခွဲသူ2ဦးဟာအာဖဂန်နစ္စတန်နိုင်ငံကနေလာတာလို့စစ်ဘက်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဂါလာနိုင်းမြို့ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရုံးတွေလေ့ကျင့်ဌာနတွေနဲ့ဝန်ထမ်းအင်အားတွေရှိတဲ့ဒေသကိုတိုက်ခိုက်ဖို့ကြံစီကြတာလို့ဆိုပါတယ်။ဂျမက်ဦးအာဟာရာဒါမှမဟုတ် JUA လို့ခေါ်တဲ့ပါကစ္စတန်အစိုးရစန့်ကျင်ရေးတာလီဘန်အဖွဲ့ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖွဲ့ကသူတို့လက်ချက်လို့ပြောပါရယ်ပထမဖြစ်ရပ်တွေနဲ့မိနစ်ပိုင်းခြားပြီးတဲ့နောက်ပက်ရှဝါမြို့မှာပြည်နယ်တရားရေးအဖွဲ့ဝင်တွေစီးလာတဲ့အစိုးရကားကိုမော်တော်ဆိုင်ကယ်နဲ့အသေးခံဘုံးဖောက်ခွဲသူကဖောက်ခွဲတိုက်ခိုက်ပြန်ပါရယ်အဲ့ဒီဖြစ်ရပ်မှာတော့ရင်မောင်းသူတေဆုံးပြီးအမျိုးသမီး3ဦးအပါအဝင်တရားသူကြီး4ဦးဒဏ်ရာရသွားပါရယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမဲရလာတွေကိုဒီကနေ့ရေတွက်တာအရဆိုရင်ဧပြီလမှာဒုတိယကြော့ရွေးကောက်ပွဲလုပ်ရမယ်ပို့ရှိပါတယ်။လက်ရှိအုပ်ချုပ်ရေးမှူးဘာဆူကီအဟော့ဂျာဟာဂျာဖူနာမာက မဲရည်အတွက်40ရာခိုင်နှုန်းကျော်လေးပဲရတာကိုလူလူစစ်တမ်းတွေမှာတွေ့ရပါတယ်။အာနီစ်ပါဆူဒန်ကရာခိုင်နှုန်းအနည်းငယ်လျော့ပြီးဒုတိယလိုက်ပြီးတော့အာဂူစ်ဟာရီမူတီယူရိုယူနိုက15ရာခိုင်နှုန်းလောက်နဲ့တတိယလိုက်ပါတယ်။တကယ်ဝင်မဲရလတ်တွေကတော့ဖေဖော်ဝါရီလ28ရက်နေ့တက်စောပြီးတော့ထွက်လာဖို့မရှိပါဘူး။လက်ရှိအုပ်ချုပ်ရေးမှူးဖူနာမာဟာတရုတ်နယ်ဘွားခရီးယန်ဘာသာဝင်အင်ဒိုနီးရှားနိုင်ငံသားဖြစ်တာကြောင့်လူနည်းစု2မျိုးနဲ့အကျုံးဝင်သူတူဖြစ်နေပါတယ်။အကျဉ်းပြချဆောင်မှုကိုတိုက်ဖြတ်တာနဲ့လူနေမှုအဆင့်တန်းတိုးတက်လာအောင်လုပ်ပေးတာတွေကြောင့်မြို့တော်နဲ့လူလက်တန်းစားတွေကသူ့ကိုကြိုက်ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတော့သူဟာအလားအရှင်မြတ်ကိုစော်ကားတယ်ဆိုတဲ့ဆူဆွဲချက်တွေထွက်လာခဲ့ပြီးလက်ရှိမှာတရားရင်ဆိုင်နေရတာပါ။ဖူနာမာရဲ့ပြိုင်ဘက်နှစ်ယောက်စလုံးကတော့မွတ်စလင်တွေဖြစ်ပါတယ်။အုပ်ချုပ်ရေးမှုရွေးကောက်ပွဲဝင်ပြိုင်ခင်အထိကြီးတက်ပုံမှုတူဖြစ်တဲ့ယူရိုယူနိုကတော့သမရဟောင်းဆူဆီလိုဘန်ဘန်ယူရိုယူနိုရဲ့တာအကြီးဆုံးဖြစ်ပါတယ်။
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာသူ့ရဲ့မူရင်းစေဝါတိုက်ဖျက်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရတပ်ဖွဲ့တွေဘက်ကမှားယွင်းလှုပ်ဆောင်ခဲ့တာတွေနဲ့လူလူတွေရဲ့ပြစ်တင်ဝေဖန်တာကိုခံခဲ့ရပြီးတဲ့နောက်သူ့ရဲ့လှုပ်ရှားမှုအရှိန်ကိုပြန်လျှော့လိုက်ပါတယ်။စကားကိုခက်ကြမ်းကြမ်းပြောတတ်တဲ့မြို့တော်ဝင်ဟောင်းတစ်ဦးဖြစ်သူအသက်82နှစ်အရွယ်သမ္မတဒူတာတေကမူရင်းစေဝါရာဇဝတ်ကောင်းတွေနဲ့သုံးဆွဲသူတသိန်းကိုရှေ့လာနောက်ဆုံးချပြီးတော့တုတ်တင်ရှင်းလင်းသွားမယ်လို့ကတိပြုပြောထားတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာပဲသမရဒူတာတေးရဲ့မူရင်းစေဝါတိုက်ဖျက်ရေးလှုပ်ရှားမှုတွေကိုရဲတပ်ဖွဲ့ကယာယီရက်ဆိုင်လိုက်တဲ့အကြောင်းသမရယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမနီလာမြို့တော်မှာရှိတဲ့ဖိလစ်ပိုင်နိုင်ငံတော်ရဲတပ်ဖွဲ့ဌာနချုပ်ကမ်ခရီးမှာတောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တယောက်ပြန်ပြီးဆွဲထိန်းသိမ်းခံရပြီးတော့မှားယွင်းတက်ဖြတ်ခံရတဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်မှာဒီရဲတပ်ဖွဲ့ကမူရင်းစေတိုက်ဖျက်ရေးလုပ်ငန်းတွေကိုရက်ဆိုင်လိုက်တာလည်းဖြစ်ပါတယ်။အဲ့ဒီဖြစ်ရပ်ကြောင့်ပဲသူ့အဆိုဒီရဲဌာနအတွင်းအကျဉ်းဆိုးတွေရှိနေတယ်လို့ဆိုပြီးတော့ဒါတွေကိုအမြင့်ပြတ်တဲ့အထိကန်တွယ်သွားမယ်လို့သမ္မတဒူတာတေးကပြောခဲ့ပါတယ်။နိုင်ငံတော်ရဲချုပ်ရော်နယ်ဒယ်လာရိုစာကတော့ရဲတပ်ဖွဲ့အနေနဲ့မူရင်းစေတိုက်ဖျက်ရေးလှုပ်ရှားမှုတွေကိုရပ်ပြီးအကျဉ်းပြတ်ချစားမှုတွေကိုရှာဖွေဖော်ထုတ်အရေးယူသွားမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာကြေညာခဲ့ပါတယ်ရှင်။
အိန္ဒိယနိုင်ငံဟာဒီကနေ့ဗုဒ္ဓဟူးနေ့မှာပဲကဘာပတ်လန်နဲ့ကိုဂျိုဒူ140ဇင်းဒီပိုင်းနဲ့လွှတ်တင်ပြီးစံချိန်ချိုးလိုက်ပါတယ်။ကဘာပတ်လန်နဲ့ကိုဒုံးမြန်ဇင်းနဲ့ဂျိုဒူအများဆုံးလွှတ်တင်လိုက်တာလည်းဖြစ်ပါတယ်။ဒီမတိုင်ခင်တကြိမ်တည်းနဲ့ဂျိုဒူအများဆုံးလွှတ်တင်ခဲ့ဘူးတာကရုရှားနိုင်ငံပါ2014ခုနှစ်မှာရုရှားကဂျိုဒူ38ဇင်းကိုဒီပိုင်းနဲ့လွှတ်တင်ခဲ့တာပါ။အိန္ဒိယနိုင်ငံအရှေ့ဘက်အန်ဒရပရဒက်စ်ပြည်နယ်စတိစ်ဒါဝန်အာဂတာစခန်းကနေဂျိုဒူတွေတင်ထားတဲ့ဒုံးမြန်ကိုလွှတ်တင်တဲ့အချိန်မှာသိပ္ပံပညာရှင်တွေကလက်ခုပ်ဩဘာပေးခဲ့ကြပါတယ်။အခုလွတ်တင်လိုက်တဲ့အထက်မှာအိန္ဒိယနိုင်ငံတို့ဂျိုဒူ3ဇင်းပါဝင်ပြီးနာနိုနီးပညာနဲ့ထုတ်လုပ်ထားတဲ့ဂျိုဒူ2ဇင်းနဲ့ကာတူဆက်2အမျိုးအစားဂျိုဒူ2ဇင်းပါဝင်ပါတယ်။နာနိုနီးပညာနဲ့ထုတ်လုပ်ထားတဲ့တခြား PSLB C37 ဂျိုဒူ100ဇင်းနဲ့မှာအမေရိကန်က96ဇင်း UAE က1ဇင်း Israel က1ဇင်း Switzerland က1ဇင်း Kazakhstan က1ဇင်းပါတယ်လို့အိန္ဒိယအာကာသစူးစမ်းလေ့လာရေးဌာနကပြောပါတယ်ခင်ဗျာ
။ကိုချောသိန်းနဲ့မခင်ပြူထွေးတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဥကိုနီလှုပ်ကြံခံရမှုရဲ့နောက်ွယ်မှာရှိတဲ့သူလို့ဆွဆွဲခံရသူနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးပါမယ်NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာနောက်ွယ်ကနေငွေပေးခိုင်းစေသူဟာဒုတိယဘုံမူကြီးဟောင်းတူဖြစ်တဲ့ဆိုတဲ့တရားခံလို့ဆွဆွဲခံရသူရဲ့ထွက်ချက်ကိုနိုင်ငံတော်သမ္မတရုံးကထုတ်ပြန်ပါတယ်။တနက်သမားကြည်လင်းနဲ့နောက်ဆက်တွဲဖန်စီရမိသူအောင်ဝင်းစော်တို့နှစ်ဦးရဲ့ထွက်ချက်ပေါ်မူတည်ပြီးထုတ်ပြန်တာဖြစ်ပါတယ်။2014ခုနှစ်ကတမရော်ကနေအနားယူခဲ့တဲ့ဒုဘုံမူကြီးဟောင်းအောင်ဝင်းခိုင်းဆိုသူကငွေသိန်း1000နဲ့လှုပ်ကြံခိုင်းစေတာဖြစ်တယ်လို့ဆိုထားပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံတော်သမရယုံကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အမှုမှာနောက်ွယ်ကနေငွေပေးခိုင်းစေသူဟာမြန်မာစစ်တပ်အတွင်းတာဝန်ထမ်းဆောင်ခဲ့သူဒုတိယဘုံမူကြီးဟောင်းအောင်ဝင်းခိုင်ဆိုသူဖြစ်တယ်လို့သိရတဲ့အတွက်အမှုမှန်ပေါ်ပေါက်အောင်စစ်တပ်နဲ့လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့နိုင်ငံတော်သမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကအခုလိုပြောပါတယ
်။ချက်စင်ကိုအပြည့်အစုံပြန်ပြောရင်ဥပဒေကိုဒီလိုစစ်ခတ်ပြီးတော့လုပ်တာကတီလင်းကိုငွေပေးတာကကျွန်တော်တို့ဒီနေ့ကဒေါက်တာတဲ့ထုတ်ပြန်ချက်မှာပါတဲ့အောင်ဝင်းစော်အဲ့အောင်ဝင်းစော်ကိုသက်ဆံဒီထောက်ပံ့ပြီးတော့ဒီဥပဒေကိုပြစ်မှတ်ဖြစ်လုပ်ကြမှုခိုင်းတာကငွေပေးပြီးတော့ခိုင်းစီတာကအခုကျွန်တော်တို့ထုတ်ထားတဲ့အောင်ဝင်းခိုင်းဒီအခုလောဆယ်အောင်ဝင်းခိုင်းရတော့ကျွန်တော်တို့ဖန်ဝီရမီခြင်းမရှိသေးပဲထပ်ပြီးလုံးမြောက်နေတယ်အနေထားတော့ရှိတယ်အဲဒီနောက်ဆိုတဲ့အရာပဲအခုကျွန်တော်တို့ကစစ်စစ်နေတာဖြစ်တယ်အဓိကအဲဒီအခုတယ်လီဖုန်းနဲ့ညွန်ကြားပြီးတော့ဘလိုလုပ်ပဲချိန်ချိန်ဆိုင်မယ်ဆိုတဲ့ခါတွေကတော့ကျွန်တော်တို့အခုကျွန်တော်တို့ထုတ်ပြန်ထားတဲ့အောင်းဝင်းခိုင်ဖြစ်တယ်ဆက်ပြီးတော့လည်းကျွန်တော်တို့ကအခုအောင်းဝင်းခိုင်ကိုလုံးမြောက်နေတယ်ဒီဖန်ဝီရမီကျွန်တော်တို့တက်နဲ့ရဲနဲ့ပူးပေါင်းဆောင်ရွက်နေတယ်ဘာကြောင့်လဲဆိုတော့အောင်းဝင်းခိုင်ကကျွန်တော်တို့ကမ္ဘာတော်မှာ ဒုတိယဘုံကြီးစနီတောင်းထမ်းဆောင်ခဲ့တယ်။မိမိသဘောနဲ့နှုတ်ထွက်ခဲ့တဲ့အရာဖြစ်တယ်ပေါ့။မကြသေးဘူး။အဲတော့ဒီအဲရနဲ့ဆက်ဆက်ပတ်သက်နေတဲ့ဟာတွေကျွန်တော်စုံစမ်းပရိုဂရမ်တက်နေခြင်းနဲ့ပေါင်းပြီးတော့ကျွန်တော်လုပ်နေတာဖြစ်တယ်။
ရှင်းနေဦးကိုနီကိုလောက်ကြံတက်ဖြတ်ပေးဖို့ငွေပေးခိုင်းစေသူလို့ဆိုတဲ့အဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေရှိပြီး2014ခုနှစ်အတွင်းမိမိသဘောဆန္ဒနဲ့စစ်တပ်ထဲကနေထွက်ခဲ့သူဖြစ်တယ်လို့တော့သမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဝင်းခိုင်ဟာတရခန်းလို့ဆွဆွဲခံထားသူအဝင်းဇော်ရဲ့ညီဖြစ်တယ်လို့နိုင်ငံတော်သမရယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရခန်အဖြစ်ဆွဆွဲခံရသူအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရဦးကိုနီကိုလောက်ကျန်တက်ဖြတ်ပေးဖို့ညီဖြစ်သူအောင်ဝင်းခိုင်ကသူ့ကို2016ခုနှစ်ဇွန်လမှာလာရောက်ကမ်းလှမ်းခဲ့တာဖြစ်ပြီးလောက်ကျန်တက်ဖြတ်ပေးရင်ငွေကျပ်3,000ပေးမယ်လို့လဲဆိုပါရယ်ရှစ်နှစ်ဦးကိုနီကိုအနည်းကလေးစိတ်မှာပြစ်တတ်ခဲ့သူအသက်50နှစ်အရွယ်ကြည်လင်းကိုတော့အောင်ဝင်းစော်ကတဆင့်ငွေပေးခိုင်းစေခဲ့တာလို့ကြေညာချက်မှာဖော်ပြပါရယ်အခင်းဖြစ်တဲ့အချိန်မှာသူတို့အားလုံးရင်ကုန်လေးစိတ်မှာရှိနေပြီးတော့အောင်ဝင်းခိုင်ဟာတယ်လီဖုန်းမက်ဆေ့ချ်ကတဆင့်ဦးကိုနီဝင်လာမဲ့လမ်းအချိန်တွေကိုညွန်ကြားပေးပို့ခဲ့တယ်လို့တရခန်ဆွဆွဲခံရသူတွေထွက်ချက်အရသိရပါရယ်ရှစ်နှစ်ဦးကိုနီကိုလောက်ကျန်တက်ဖြတ်ပေးဖို့အစောပိုင်းကမ်းလှမ်းခံရတဲ့အထက်မှာကိုအောင်ဆိုးဆိုသူလဲပါဝင်ပြီးသူကတော့ကမ်းလှမ်းချက်ကိုလက်မခံဘဲညှင်းပယ်ခဲ့ပါတယ်ဒါပေမဲ့လည်းတရခန်လို့ဆွဆွဲခံထားသူအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရကမ်းလှမ်းချက်နဲ့ပတ်သက်ပြီးကိုအောင်ဆိုးကနောက်ပိုင်းမှာပြန်ပြီးဆက်သွယ်လာခဲ့တယ်လို့နိုင်ငံတော်သမ္မတရုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့သူ့အနေနဲ့ပြန်ပြီးဆက်သွယ်တာမျိုးမရှိတဲ့အကြောင်းကိုအောင်ဆိုးကအခုလိုပြောပါတယ
်ဆက်သွယ်တော့လူတက်ပြီးဘူးလို့ဟောဆင်ရန်ပြီးလို့တခုမှလည်းဘာမှမပြောမိပါဘူးဗျာတလုံးမှလည်းပြောမိပါဘူးလူတက်ပါမယ်လို့ဆင်ရန်ပြီးပါလို့ဝေဖောက်ပြီးတော့တလုံးမှလည်းပြောမိရောဗျာကျွန်တော်တမားကြီးကကောင်းကင်လုံးကစားတော့တယ်ဒီလုပ်ပေးခြင်းလက်မခံဘူးတကယ်သူ့လုပ်ကတေးကြတယ်မလို့ရှင်လဲကျွန်တော်တရားဝင်တဲ့ပုံကိုကျွန်တော်ကခတ်တာသူ့ဘုရားတခုဖြစ်တဲ့ကျွန်တော်အထင်မကြီးကအထင်မကြီးတော့ကျွန်တော်အဲ့လိုပဲနော်ဆော့တက်ခဲ့မိတာပေါ့ဆော့တက်ခဲ့ပြီးတော့ဒီလိုကောင်းကဒီလိုအလုပ်ကိုလုံးမလားဆိုတော့ကျွန်တော်နည်းနည်းတော့တန်တရားတော့ဆုံးပြီးတယ်ဒါပေမဲ့ကျွန်တော်စိတ်ကမထင်ဘူးဗျာဟိုတကယ်လို့ထင်ခဲ့ရင်ကျွန်တော်ကသူကနိုင်ငံသားမှာတရားကိုတကယ်တတ်မယ်လို့ဒီလိုတမ်းတယ်ဒါပေမဲ့အဲ့ဒီအမရရောတမ်းတယ်ဆိုတာကြောင့်ပြီးကြလို့ဆိုရင်ကျွန်တော်ကတော့ချက်ချင်းသွားပြီးတရင်ပို့ပါတော့ကျွန်တော်ကတော့ကောင်းမလို့ရေဆက်တော့နေပြီကျွန်တော်လက်ရှိတန်ထွက်လာတော့3နှစ်ကျော်ပြီဘယ်လိုလူစုတွေပဲဆိုတော့ကျွန်တော်အလားမခံဘူးပေါင်းလည်းမပေါင်းဘူးဆက်တယ်ဘူးကျွန်တော်လက်ရှိတောင်းနေတယ်ဆိုလို့ပြည်ဘူးဒါပေမဲ့ကျွန်တော်ရိုးသားတော်လည်းဆက်တော့တယ
်ဇန်နဝါရီလ29ရက်နေ့ကမလေးရှားနိုင်ငံကနေပြန်လာတဲ့ NLD ဥပဒေအကြံပေးရှင်းနေဦးကိုနီဟာရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာတနက်နေ့အနည်းကပြစ်တာခံလိုက်ရတာဖြစ်ပါတယ်ဒီလောက်ကြံမှုဟာနိုင်ငံရေးလူမျိုးရေးပတ်သက်ဆက်နွယ်မှုရှိမယ်ဆိုပြီးအများကယူဆကြပါတယ်။ဒါကြောင့်လဲဘာသာရေးလူမျိုးရေးသွေးထိုးလှုပ်ဆော်မှုတွေနဲ့တည်ငြိမ်မှုပြက်ပြားအောင်လှုပ်ဆော်မှုတွေကိုအထူးဂရုပြုကြဖို့သမရယုံရဲ့ဒီကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်
။သမရယုံကိုရှားဖောင်းကဆက်သွယ်မေးမြန်းထားတာပါ။အခုတစ်ခါမှာတော့မွန်ပြည်သက်ပါတီနဲ့မြမတက်မရောဂျာဆက်စပ်ရင်းတင်မာလာမှုသတင်းကိုတင်ဆက်ပေးပါမယ်။ထားမြမနယ်ဆက်ဖျားသုံးစုမျိုးနဲ့ဂျပန်ရေတွင်းနဲ့ကြံတော်ရွာမှာရှိတဲ့မွန်ပြည်သက်ပါတီဂိတ်စခန်းကိုရုပ်သိမ်းပေးဖို့မြမတက်မရောကနေတောင်းဆိုခဲ့ပြီးတော့အဲဒီစခန်းတွေကိုတွားရောက်ဖို့မြမတက်မရောကနေစင်အင်အားပြင်ဆင်နေတဲ့အပေါ်မှာနှစ်ဖက်စီးတင်းမာယာကနေနှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းမှုကြောင့်ပြည်လဲမှုရရှိခဲ့ပြီလို့မွန်ပြည်သက်ဘက်ကပြောပါတယ်ခုလိုမွန်ပြည်သက်ပါတီနဲ့မြမတက်မရောကြားစီးပြင်ဆင်နေတဲ့အနေအထားကြောင့်ဖျားသုံးစုမျိုးနဲ့ဒေသခံရွာသားတွေစိုးရိမ်မှုတွေရှိပြီးတော့ဆေးဘေးတိမ်းရှောင်နေရပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
။မြမတက်မရောနဲ့မွန်ပြည်သက်ပါတီသက်ဖွဲ့တို့ကြားလက်ရှိစီးရဲတဲ့အနေအထားဖြစ်ပေါ်နေတဲ့အခြေအနေကနေနှစ်ဖက်ကောင်းဆောင်တွေညှိနှိုင်းမှုအရဒီကနေ့ညနေပိုင်းမှာပြည်လည်မှုတွေရရှိခဲ့ပြီးလို့မွန်ပြည်သက်ပါတီဖျားသုံးစုမျိုးဆက်ဆံရေးရုံးတာဝန်ခံနိုင်ဆက်ရော့ကအခုလိုပြောပါတယ်
။ဟုတ်ကဲ့ဆရာမလို့တိုင်းပြပို့ကတော့လောနှကန်သူအမရဒီကံသူအသေးကြီးရခဲကရကရအသာမိုးလို့ကြတဲ့ယာအဲလိုကတော့မောချမလေး
သူတို့တောင်းဆိုထားတဲ့အတိုင်းကျွန်တော်တို့ဘက်ကဂိတ်စခန်းတွေကိုရုပ်သိမ်းထားပြီးပါပြီသူတို့သိချင်ရင်အရဝတ်နဲ့လာကြည့်ပါစစ်သက်ယူနီဖောင်းနဲ့မလာပါနဲ့ဆိုပြီးညှိနှိုင်းချက်ရဒီညနေ၄နိုင်ပါတဲ့ချိန်၅နိုင်ခွဲမှတဲ့ချိန်အရဝတ်နဲ့စစ်ဘက်ကသွားစစ်ဆေးတယ်ကျွန်တော်တို့ဂိတ်တွေမရှိဘူးဆိုတာသူတို့သိသွားတော့အချိန်တွေကတော့ပုံမှန်ပြန်ဖြစ်သွားတယ်တကယ်လို့စစ်သားနဲ့ဝင်မယ်ဆိုရင်ပဋိပက္ခဖြစ်လာနိုင်တဲ့အနေအထားပေါ့ဆိုပြီးမွန်ဘာဒါနဲ့ပြောဆိုသွားတာပါမွန်ပြည်သက်ပါတီနိုင်ငံခံခေါင်းဆောင်တွေနဲ့မြန်မာတပ်မတော်တိုက်ရင်284တိုက်ရင်37တာဝန်ရှိသူတွေနဲ့ဒီကနေ့ညနေပိုင်းထိတွေ့ဆုံညှိနှိုင်းပြီးမွန်ပြည်သက်ဂိတ်နေရာတွေကိုအရဝတ်နဲ့သွားရောက်ဖို့သဘောတူညီမှုရရှိခဲ့တာပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဂျပန်ရေသွင်းနယ်ကြံတော်ရွာမှာရှိတဲ့မွန်ပြည်ပါတီခိတ်စခန်းတွေကိုရုပ်သိမ်းပေးဖို့မြမတမတော်ကနေဒီကနေ့မှတောင်းဆိုခဲ့ပြီးစစ်ရေးပြင်ဆင်မှုတွေလှုပ်ဆောင်နေတာပါလက်ရှိဖျားသုံးစုတပ်ကုန်းမှာတော့မြမတမတော်နဲ့ကရင်နယ်ခြားစောက်တပ်ပူးပေါင်းရင်အားတွေကနေတပ်တွေစုထားစဲအခြေအနေမှာရှိနေပါတယ်မွန်ပြည်ပါတီအနေနဲ့ကတော့နယ်မြေကိုမကျော်ဖို့နဲ့မိမိတပ်တီကိုကျူးကျော်ဝင်ရောက်လာရင်ခုခံကာကွယ်သွားဖို့ဗဟုသုတဌာနချုပ်ကနေညွှန်ကြားထားတယ်လို့နိုင်ဆိုင်ရော့ကပြောပါတယ် အခုလိုမုံကြီးတဲ့ပါတီနဲ့မြန်မာသမ္မတတို့ကြားစိတ်ရပြင်းစင်နေတဲ့အနေအထားကြောင့်ဖျားသုံးစုမျိုးနယ်ကဂျပန်ရေတွင်တိုင်ရင်သုံးနဲ့ကြံတော်ကြီးရွာသားတွေဟာဖုန်တော်ကြီးကြောင့်နဲ့ထိုင်းနိုင်ငံနေမြေဘက်ချမ်းမှာစစ်ပေးသိမ်းရှောင်နေရပါတယ်။ဒီအချိန်လေးကိုတော့ကြံတော်ကြီးရွာသားတို့ကအခုလိုပြောပါတယ်
သူတို့ရှင်တွေကတော့တချို့ကဆိုရင်ကြွားလောက်ပေါ့နော်ဂျပန်ရင်တွင်ကြွားလောက်တုံးစုရှင်ကုန်ပိုင်မလေးရှိတယ်ပြောင်းကုန်မှုပြီးတော့ဖျားချမလို့တူတူခိုးလောင်နေတော့ပေါ့နော်ကြံတော်ကြည့်ရောကလေးအီလိုမျိုးပဲလူအုပ်ပဲကြံတော်တယ်လေ
မနေ့ကလည်းထိုင်းမြန်မာနယ်စပ်ဖျားတုံးစုမြို့နဲ့တံပြူစရာကာလမော်မှာရှိတယ်မွန်ကြီးတပါတီရအောက်ကွန်ဂိတ်စခန်းတစ်ခုဖြစ်တဲ့ဖျားတောင်ဂိတ်နဲ့ဇင်းပင်ဂိတ်ကိုမြန်မာတပ်မတော်ကနေတင်ယူခဲ့ပြီးနှစ်ဖက်စီရေးချင်းတွေမတိမငြိမ်ဖြစ်လာခဲ့ပါတယ်လရှိနှစ်ဖက်ကောင်းဆောင်တို့ရဲ့ညှိနှိုင်းမှုရပြည်လည်မှုတွေရရှိပြီးဆိုပေမဲ့လည်းမြမတမတော်ဘက်ကအင်အားတိုးချဲ့နေရာယူလာမှုတွေရှိနေပါတယ်ဒီနေ့မနေ့မှရေးမြို့မှာရှိတဲ့မွန်ပြည်ပါတီဆက်ဆံရေးယူကိုတမတော်ဖွဲ့တွေကနေဝင်ရောက်စစ်ဆေးပြီးလက်နက်တွေရှာဖွေနေပါတယ်ထို့သူမွန်ပြည်ပါတီသထုံခရိုင်နဲ့မော်လမြိုင်ခရိုင်ဘက်မှာလည်းမြမတမတော်ကနေအင်အားဖြန့်တန်းမှုတွေရှိနေတဲ့အတွက်နှစ်ဖက်စည်းရေးပြဿနာဟာပြည်လည်မှုမလွယ်သေးဘူးလို့လည်းနယ်စပ်စည်းရေးတုံ့နှက်သူတွေကဆိုပါတယ်1995ခုနှစ်မှာနဝသာအစိုးရနဲ့မွန်ပြည်ပါတီအကြားအပြစ်ခံရစေးရေးသဘောတူညီမှုရရှိပြီးနောက်ပိုင်း22နှစ်အကြာပြစ်ခတ်တိုက်မှုမရှိရာကနေဒီကနေ့အချိန်မှာအသိမှဆုံးအနေအထားရောက်ရှိနေတယ်လို့မွန်ပြည်ပါတီဆက်ဆံရေးရုံးတာဝန်ခံကပြောပါတယ်။မွန်ပြည်ပါတီရဲ့80ကျင်းမြောက်မွန်မြူရာနေ့မှာစည်ရေးပြခန်းနာမလုပ်ဆောင်ဖို့မြန်မာတပ်မတော်ကနေညွန်ကြားချက်ပေးလာတဲ့အပေါ်မှာမွန်မြူတဲ့ဘက်ကလက်မခံပြီးနောက်ပိုင်းတပ်မတော်ကနေဖိအားပေးလာတယ်လို့မွန်မြူတဲ့ပါတီအရာရှိသူကပြောပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့နိုင်ငံတကာသတင်းပုဒ်ဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီကိုတော်ဆက်သူလှုပ်ကြံခရမှုနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေဒူမေကွဲညီကိုတော်ဆက်သူဟာမလေးရှားနိုင်ငံမှာလှုပ်ကြံတက်ဖြတ်ခံရပါတယ်။ခုလိုလှုပ်ကြံမှုနဲ့ပတ်သက်ပြီးတန်ရက်ရှိသူတို့ဦးကိုမလေးရှားရေးတပ်ဖွဲ့ကဖမ်းဆီးထားတယ်လို့ဒီလိုလှုပ်ကြံတက်ဖြတ်မှုဟာနိုင်ငံရေးအရှုပ်ထွေးနဲ့ပတ်သက်နေတယ်ဆိုပြီးတော့ကျွမ်းကျင်သူတွေကသုံးသပ်ပြောဆိုပါရယ်ခုလိုလှုပ်ကြံလိုက်ပြီးတဲ့နောက်မြောက်ကိုရီးယားမှာဘလို့အပြောင်းလဲတွေဖြစ်လာနိုင်ပါလဲနိုင်တယ်လဲဆိုတဲ့အကြောင်းကို Brian Patton ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုအောင်ကတင်ဆက်ပေးပါမယ်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ဖေဒူမေအေကွဲအကိုတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတဦးကိုဖမ်းဆီးထားတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါရယ်ဒီကနေ့ဗိုလ်တအုပ်နေ့မနက်ပိုင်းကမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူးမှာဖမ်းဆီးခဲ့တာဖြစ်ပြီးသူ့ရဲ့ဗီယက်နမ်နိုင်ငံခီးတော်လာခွင့်စာရက်စာရက်နေပေါ်မှာဒွန်တီဟောင်းဖြစ်တယ်လို့ရဲတပ်ဖွဲ့ရဲ့ညင်ညာချက်မှာဖော်ပြထားပါရယ်သူကို၄ရက်ရဲ့ CCTV တွေထဲမှာတွေ့ခဲ့ရပြီးဖမ်းဆီးချိန်မှာလည်းတယောက်တည်းသာဖြစ်တယ်လို့ဆိုပါရယ်ကင်ဂျွန်နမ်အခုလိုတည်ဆုံတာဟာမြောက်ကိုရီးယားရဲ့နိုင်ငံရေးအရှုပ်တော်ဘုံကြောင့်ဖြစ်နိုင်တယ်လို့သုံးသပ်သူကတော့ New South Wales တက္ကသိုလ်ကကာဝေးဆိုင်ရာသုတေသီကာစ်သေးရပါ
And even though his older brother was pushed aside and it was clear he was never going to
သူစီကိုပြန်လှည့်လာပြီးတော့အာနာမလူနိုင်အောင်တေချာစီဖို့သူ့ကိုယ်ကိုအတွင်းစီးဝိုင်းထဲကနေပြီးတော့ပြင်ကိုထုတ်ထားပြီးတာတော့မှဒါဟာကင်ဂျွန်အွန်းရဲ့စိုးရင်ထိတ်လန့်နေမှုကိုပြသနေတာပါ
ကင်ဂျွန်အွန်းနဲ့ကင်ဂျွန်နမ်တို့ရဲ့ဖခင်ကွယ်လွန်သွားပြီဖြစ်တဲ့မြောက်ကိုရီးယားကောင်းဆောင်ဟောင်းကင်ဂျွန်အီးရဲ့ကြာသပတေးနေ့မှာကြောက်အောင်မဲ့မွေးနေ့အတွက်နိုင်ငံတော်အခမ်းအနားတွေနဲ့ရက်တန်ကြာကျင်းပဖို့ရှိနေချိန်မှာကင်ဂျွန်နမ်လှုပ်ကြံခံခဲ့ရတာပါတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ဒီတည်ဆုံမှုနဲ့ပတ်သက်ပြီးမလေးရှားအာဏာပိုင်တွေကဆက်လက်စုံစမ်းစစ်ဆေးနေတာအပေါ်အနီးအကပ်စောင့်ကြည့်နေကြောင်းပြောပါရယ်အခုလိုကင်လှုပ်ကြံခံရတာကြောင့်ကိုရီးယားကျွမ်းကျင်ရေးနဲ့ပတ်သက်ပြီးဘာမှကြီးကြီးမားမားအပြောင်းလဲရှိမှာမဟုတ်ဘူးလို့သုံးသပ်သူကတော့ပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ဝမ်ဒိုင်ဖြစ်ပါတယ်
။昨天发生的这个金正男的这个事情呢他是一个
金正男နေ့ကတည်ဆုံးသွားတဲ့သတင်းဟာရေပွဲပေါ်မှာခဏပေါ်လာတာပါ။အခြေကြကြပြောင်းလဲမှုတွေဘာမှရှိလာမှာမဟုတ်သလိုနိုင်ငံရေးအခင်းအကျင်းတစ်စုံလုံးအပေါ်လဲတည်ရောက်မှုရှိမှာမဟုတ်ပါဘူး။
ကင်ဂျွန်နမ်အနေနဲ့တရုတ်နိုင်ငံနဲ့မကာအိုမှာနေထိုင်နေစဉ်အတွင်းအနေရတစုံတရာမပေါ်ပေါက်စေရဘူးဆိုတာမျိုးတရုတ်အနေနဲ့အရေးအမွတ်ပြပြောဆိုထားပေမဲ့မလေးရှားကိုတွားလိုက်တာဟာသူ့ကိုတပ်ဖြတ်ဖို့အခွင့်အရေးပေးတယ်လို့ဖြစ်သွားတယ်လို့ဆစ်ဒနီတက္ကသိုလ်ကမြောက်အာရှအရေးကျွမ်းကျင်သူတွဲဘက်ပါမော့ခဂျက်စတင်ဟေးစတင်းစ်ကပြောပါတယ်
It's not surprising he was killed I think that he Kim Jong-un was going to come
သူတက္ကသိုလ်ကတော့တိတ်တူအားအားစရာမဟုတ်ပါဘူးကင်ဂျွန်ဝင်းကသူ့ကိုလှုပ်ချင်မှာပါချင်းကိုကြည့်မယ်ဆိုတော့ဒါသူတို့တို့ဒီလိုတပ်ပြနေတဲ့နေရာလဲဖြစ်လို့ပ
ါအခုလောလောကျန်တပ်ဖြတ်မှုပြီးနောက်မြောက်ကိုရီးယားကခိုလွန်လာကြသူတွေအနေနဲ့သတိနဲ့နေထိုင်ကြဖို့တောင်ကိုရီးယားအစိုးရကဒီကနေ့မှသတိပေးပြောဆိုထားပါတယ်တကယ်လို့သာဒီလောကျန်မှုနောက်ကမှကင်ဂျွန်အွန်းပါဝင်ပတ်သက်နေတယ်ဆိုရင်တော့ဒီနျူကလ িয়ার ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုကိုခံထားရတဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့ပိုးပြီးတော့အထူးကြံလာနိုင်မယ့်အခြေအနေမျိုးကိုရောက်ရှိသွားမှာပါ2011ခုနှစ်ဒီဇင်ဘာလကစတင်အာဏာရလာတဲ့ကင်ဂျွန်အွန်းဟာလူပေါင်း340လောက်ကိုတည်တံ့ပေးခဲ့တယ်လို့တောင်ကိုရီးယားအမျိုးသားလွန်ကြိုရေးအင်စတီကျူးက2016ဒီဇင်ဘာလကဆွဆွဲပြောဆိုထားတာပါ။၂၀၁၆ 2013ခုနှစ်တုန်းကဆိုရင်လေသူဦးလေးတော်ဆက်သူဂျန်ဆောင်တိုက်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ကင်ဂျုံအွန်ကတည်တံပေးခဲ့ပါတယ်ခင်ဗျာ
။ကွန်အွန်တင်ဆက်သွားတာပါ။အခုတစ်ခါမှာတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လင်းနဲ့နေဆွမ်းအင်တို့ကိုအားပေးမြင့်တင်ပေးဖို့ Republican နဲ့ Democrat ပြည်နယ်အုပ်ချုပ်ရေးမှူးတချို့ကလိုလားနေကြပါတယ်။သမ္မတကရုပ်ကျွင်းလောင်စာထုတ်လို့ရေးကိုအားပေးထားပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေပြီးတော့လည်းနှုတ်ထွက်မယ်လို့ပြောဆိုထားတာကြောင့်အမေရိကန်ပြည်အောင်စုတွင်ပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်ရေးအနာဂတ်ပေါ်မှာစိတ်မချနိုင်ဖြစ်နေကြပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုကိုအရေးယူလှုပ်ဆောင်နေတာတွေကနေဖယ်ခွာမယ်ဆိုရင်တော့ပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်ရေးကြီးထွားလာမယ့်လုပ်ငန်းကဏ္ဍကဖန်တီးပေးနေတဲ့အလုပ်ကိုင်တွေတရုတ်ကိုရောက်သွားမယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်။ VOA သတင်းတောက် Steve Baragona ရဲ့သတင်းကိုမတ်တကီထိုက်ကပြောပြပေးပါမယ်
။အမေရိကန်ပြည်အောင်စု Ohio ပြည်နယ် Cleveland မြို့စွန်မှာPT Tech ကုမ္ပဏီရဲ့အကြီးစားဆက်ပစ္စည်းတွေထုတ်လုပ်တဲ့ဆက်ယုံရှိပါတယ်။ဒေါက်ခါကတော့ကုမ္ပဏီရဲ့လေးစွမ်းအင်ထုတ်လုပ်ရေးဆိုင်ရာ AeroTalk ဌာနခွဲရဲ့အယောင်ဌာနအကြီးအကဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လေးစွမ်းအင်ထုတ်လုပ်မှုမှာပြီးခဲ့တဲ့နှစ်ကအဆင့်26သာရှိခဲ့တဲ့ Ohio ပြည်နယ်ကလူတွေကတော့လေးစွမ်းအင်ထုတ်လုပ်အသုံးပြုတယ်ဆိုတာကိုသိကြမှာမဟုတ်ဘူးလို့သူကပြောပါတယ
် They look around and see very few wind turbines and say there's not much wind business
ဘောင်းချင်ကိုကြည့်လိုက်လေးစွမ်းအင်ထုတ်တဲ့တာဝန်တိတ်မြမြဆဆတွေ့ရမှာမဟုတ်ပါဘူးဒါကြောင့်အမေရိကန်မှာလေးစွမ်းအင်ထုတ်လုပ်မှုတိတ်ပြီးမများဘူးလို့ပြောကြမှာပါအများစုမသိတဲ့အချက်ကတော့ဒီကုမ္ပဏီတွေကကျွန်တော်တို့လိုပဲ gear တွေ clutch တွေလိုစက်ပစ္စည်းတွေထုတ်နေတယ်ဆိုတာပါပဲ
ဒီကုမ္ပဏီတွေရဲ့ထုတ်ကုန်တွေကလည်းဝယ်လို့အားကတိုးလာတာပါပြန်ပြင်းမြဲစွမ်းအင်ဆိုင်ရာဖွံ့ဖြိုးမှုဟာပြည်ရင်းကုန်ထုတ်လို့ရည်အလုတ်အကိုင်းတွေတိုးလာစီမှာဖြစ်တယ်လို့ AeroTalk ရဲ့အယောင်ဌာနအကြီးအကဲဒေါက်ခါကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်ရဲ့ဦးစားပေးစွန့်ရင်အစီအစဉ်အဖြစ်ရေနံသဘာဝဓာတ်ငွေနဲ့ကြောက်မီးသွေးတို့ကိုအားပေးထားပေမဲ့လို့ပြန်ပြင်းမြဲစွန့်ရင်နဲ့ပတ်သက်လို့တော့ထည့်သွင်းပြောဆိုတာမရှိပါဘူး။ဒါကလွဲချော်မှုဖြစ်တယ်လို့လည်းဒေါက်ခါကပြောပါတယ်။
If we don't step up and lead
ငါကမှပြန်ပြင်းမြဲစွမ်းရင်ထုတ်လို့ရပိုင်းရည်ရွယ်နဲ့ဥဆောင်ဥရွယ်မလုပ်ဘူးဆိုရင်တော့ဒီအလောက်ကနေတရုတ်နိုင်ငံပဲရောက်သွားပါလိမ့်မယ်အိန္ဒိယကိုရောက်ပါလိမ့်မယ်သူတို့လည်းစလုံနေကြပြီဖြစ်ပါတယ
်ထိတ်တန်းလေးစွမ်းရင်တာပိုင်ထုတ်လို့ရလုပ်ငန်းဆယ်ခုထဲက၅ခုနဲ့နေစွမ်းရင်ထုတ်ဆိုလာပင်နဲ့ထုတ်လို့တဲ့ထိတ်တန်းကုမ္ပဏီ၆ခုထဲက၅ခုတို့ကတရုတ်တွေဖြစ်ပါတယ်တရုတ်အစိုးရကလည်းပြန်ပြင်းမြဲစွမ်းရင်လုပ်ငန်းကဏ္ဍကိုအခိုင်အမာအားပေးနေတယ်လို့War Resources Institute ကတရုတ်အရေးကျွမ်းကျင်သူ Rimbin Song ကပြောပါတယ
် China actually sees a very good global economic opportunity.
တန်းစင်နဲ့စွမ်းအင်ထုတ်လုပ်ရေးနည်းပညာတွေတင်ဖို့ရောင်းချမယ်။သိပ်ကောင်းတဲ့အခွင့်အလမ်းတွေကိုတရုတ်တို့သဘောပေါက်ထားပါတယ်။နိုင်ငံတိုင်းကလိုချင်နေကြတာပါ
။တရုတ်နိုင်ငံတွေအစိတ်အတော့ဖြစ်နေတဲ့လေထုညဉ့်ညမ်းမှုကိုရှော့ချနိုင်ဖို့အတွက်လေနဲ့နေစွမ်းအင်တွေမှာတရုတ်အစိုးရကရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။အမေရိကန်သမ္မတထရန့်ကစွန့်အင်ဦးစားပေးအစီအစဉ်ဖြစ်ပြောဆိုထားပြီးမဲ့အမေရိကန်တို့ပြန်ပြင်းမဲ့စွန့်အင်ထုတ်လုပ်ရေးကနေနောက်ဆုတ်သွားမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးစွန့်အင်ဝန်ကြီးအဖြစ်သမ္မတထရန့်ရေးချယ်ထားတဲ့ရစ်ဖယ်ရီကအထက်လွှတ်တော်ကြားနာပွဲမှာတန့်စင်တဲ့စွန့်အင်နဲ့ပတ်သက်ပြီးအသိအမှတ်ပြုပြောဆိုထားပါတယ
် During my time as governor Texas took the national lead
Texas ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ကျွန်တော်တာဝန်ထမ်းဆောင်ခဲ့တဲ့တော့က Texas ပြည်နယ်ဟာနိုင်ငံမှာလေးစွမ်းအင်ထုတ်လုပ်အသုံးပြုမှုမှာဦးဆောင်ခဲ့တာပါအခုဆိုရင်ပိုးပြီးတော့ထုတ်လုပ်နေပါပြီ
လေးစွမ်းအင်ထုတ်လုပ်မှုကုန်ကျစရိတ်ကလည်း2008ခုနှစ်ကတည်းကဆိုရင်41ရာခိုင်နှုန်းအကုန်အကျသက်သာလာပါတယ်နေစွမ်းအင်ထုတ်လုပ်မှုကုန်ကျစရိတ်ကတော့64ရာခိုင်နှုန်းကျဆင်းလာပါတယ်အခုဆိုရင်ရုပ်ကျွင်းလောင်စာနဲ့ဈေးနှုန်းရှင်လာနိုင်တဲ့အခြေအနေမှာရှိပါတယ်ဒါကြောင့်လေ AeroTalk ရဲ့အယောင်ဌာနအကြီးအကဲဒေါက်ခါကတော့အနာဂတ်ကိုမျှော်လင့်ချက်အပြည့်နဲ့ရှိနေတာပ
ါ Whether or not you're a believer
ဘာကြီးပူနွေးလာမှုကိုယုံကြည်သူလားမယုံကြည်သူလားဆိုတာစီးပွားရေးအောင်မြင်မှုကိုဆုံးဖြတ်သွားမှာဖြစ်ပါတယ
်ဒါအပြင်လေးစွမ်းအင်ထုတ်လုပ်ရေးအမေရိကန်အလုပ်သမားတွေနဲ့ရာသီဥတုပြောင်းလဲမှုတို့အတွက်အောင်မြင်မှုတွေလည်းဖြစ်လာနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီ15ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံဟာမတူကွဲပြားမှုတွေရှိတဲ့သူတွေကြောင့်အပြန်အလှန်နားလည်သိခတ်မှုနဲ့ထူထောင်လာတဲ့နိုင်ငံဖြစ်ပေမဲ့လည်းပြည်ပခါကူးဆက်ဝင်ရောက်လာတဲ့ယူဆတွေကြောင့်စေဝန်ကွဲပြီးပြည်ပခါတွေဖြစ်လာရတဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are different
မင်းကပြောင်းစုက Rutgers တက်သူက Silverstein ကခုလိုပြောသွားတာကိုဥကြစံသားရဲ့မြမရေးသုံးသက်ချက်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်ရအောင်ပါ။ဒီတစ်ပတ်အတွက်မြမမီဒီယာမြင်ကွင်းမှာ290ပြည့်ထိမ့်မတ်ပြည်အောင်စုနေအကြောင်းနဲ့ပင်လုံအခမ်းအနားအကြောင်းမီဒီယာသတင်းတွေနဲ့ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့မိသားစုသဘောထားအမြင်တွေကိုနားဆင်ကြဖို့ရှိပါတယ်။မန်အင်ခိုင်ဦးကရေးသားပြီးဦးဆောင်မိုးဝေကအခုညီတင်ဆက်ထားပါတယ်ရှင်။
နိကုန်းစပီပြည်တော်စုနေခါနာကိုရှမ်းပြည်နယ်ပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့ပင်လုံမြို့မှာပြုလုပ်တဲ့သတင်းတွေကိုအခုတပတ်မီဒီယာတိုင်းမှာဖော်ပြခဲ့ကြပါတယ်။ထူးထူးခြားခြားဒီပင်လုံအခါနာမတိုင်မီမှာလဲပင်လုံစာချုပ်နဲ့ပတ်သက်တဲ့အကြောင်းအရာတွေပင်လုံစာချုပ်ချုပ်ဆိုစဉ်မိလိုက်သူတွေကိုအင်တာဗျူးပြုလုပ်ပြီးတော့တင်ပြတာတွေမီဒီယာတွေပေါ်မှာတွေ့ရပါတယ်။ဆယ်စုနှစ်နှစ်ပေါင်းများစွာအတွင်းပထမဦးဆုံးအရတားအစိုးရတဲ့လက်ထက်ပထမဆုံးကျင်းပတဲ့ပြည်တော်စုနေအခါနာကိုရာဇဝင်ရှိတဲ့ပင်လုံမြို့မှာပြန်ပြီးတော့ပြုလုပ်ခဲ့တာဖြစ်တာကြောင့်သတင်းမီဒီယာတွေသာမကပြည်သူလူထုတရားလုံးကဒီနှစ်အခမ်းအနားကိုစိတ်ဝင်စားခဲ့ကြပါတယ်။ပင်လုံတမိုင်းအချင်းကိုဖတ်ကြားရှင်းလင်းခြင်းပင်လုံသဘောတူစာချုပ်တပိုက်ချင်းဖတ်ကြားခြင်းစတာတွေပြုလုပ်ခဲ့ကြပြီးပင်လုံစာချုပ်ချုပ်ဆိုရာမှာပါဝင်ခဲ့သူတိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့မိသားစုတွေပါဝင်ခဲ့တာကအခုနှစ်အတွက်ထူးခြားမှုတစ်ခုပဲဖြစ်ပါတယ်။ဒီအခမ်းအနားနဲ့ပတ်သက်ပြီးတော့တောင်ကြီးမြို့အခြေစိုက်ပင်လုံသွေးချင်းဂျာနယ်ကအက်ဒီတာမတ်မြဝင်းရံကအခုလိုပြောပြပါတယ်။
ကိုပြည်နယ်မှာဖြစ်တဲ့တမောင်းရင်မြေဟိုအခြေပြက်လည်းဖြစ်တယ်ဆိုတော့လေဟိုဂျာနေကမဲ့ရလည်းဖြစ်လို့တရက်ဆောင်းလိုက်တယ်။တင်းနာဖြစ်ရမှာအင်္ဂါဖြစ်လို့တာပေါ့နော်။တရက်ဆောင်းလိုက်ပြီးတော့တင်းနာဒီတောင်ကြီးကနေပြီးတော့တိုက်တာ2ရက်လွတ်တယ်။ပြီးတော့လဲချာတို့နန်းချာတို့လဲလင်းတို့မှာရှိရဲဒီကိုရက်တရားတင်းနာဒီဒါပူပေါင်းပြီးတော့အဲ့ဒီတင်းလုံးရဲ့ဒီခါနာတစ်ခုလုံးကိုတတိယယူသေးတယ်။ဒါပေမဲ့ကျန်တဲ့အဲ့ဒီသားစုဝင်တွေကိုရာသလောက်ဆက်တယ်ပြီးတော့အင်တာဗျူးလေးလုပ်တယ်။ဒါနဲ့မှလည်းသူတို့ရဲ့အတန်လေးတွေထည့်ပေးထားတဲ့ဓာတ်ပုံတစ်ခုရှိနေပါ။ဒီကြည်လူတွေကတော့ဟိုကြားလို့ရှိရင်တော့ဆန်းကြည်ပြည်လုံးကြီးလာတယ်။ဒီကြည်လူသားတိုင်းမားတွေပေါ့နော်။အဲ့ဒီအတွက်ကျင်းနဲ့အားရကြတယ်။ဟောတာအားရဖြစ်ကြတယ်။ဒီနိုင်ငံရေးပိုင်းမှာကတော့နည်းတော့ဟိုဒီလိုဝေဒန်ချက်တွေတော့ရှိတာပေါ့။တချို့ကလည်းဒီပြည်လုံးရဲ့ဒီပြည်လုံးသားတွေမှာပါတဲ့နမခွန်အချက်ကိုတီကြမတီရောတီကြဆုံးဖြတ်ဆုံးရှိဆိုတာမျိုးတွေထွက်လာတယ်။အဲနောက်တစ်ခုကကြတော့လေအဲ့ဒီမိသားစုတွေပေါ့နော်တက်လာတဲ့မိသားစုတွေကလည်းပြောရထုတ်ပြန်ချက်တစ်ခုထုတ်လိုက်တယ်
။ပြည်တော်စုနေခန်းနာကိုတက်ရောက်လာကြတဲ့အထက်ကပင်လုံစာချုပ်ချုပ်ဆိုရမှာလက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့မျိုးဆက်တစ်တွေကလည်းညဉ့်ညံ့ရေးကိုထောက်ခံတယ်ဆိုတဲ့ကြေညာချက်ထုတ်ခဲ့ပါတယ်။သတင်းမီဒီယာတွေပေါ်မှာလည်းပင်လုံပြည်တော်စုအခမ်းအနားကနေညဉ့်ညံ့ရေးကိုပေါ်ဆောင်နိုင်ဖို့လိုလားတယ်ဆိုပြီးတော့ရေးသားပြောဆိုတာတွေတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ပင်လုံစာချုပ်လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ကချင်ကော်မတီကိုယ်စားလှယ်ဒူဝါဇော်လုံးရဲ့တမိဖြစ်သူလဖိုင်ထုယော်ခေါ်ဒေါ်ချယ်ရီဇော်လုံးကသူ့ရဲ့သဘောထားကိုအခုလိုပြောပြပါဗျာ
။မြဘာပြည်ကြီးညဉ့်ချမ်းဖို့မြဘာပြည်ကြီးလွတ်လပ်ရေးရဖို့ရအတွက်လှုပ်ဆောင်ခဲ့တဲ့ကျွန်တော်တို့ဖက်ကြီးများရဲ့လောက်ဆောင်ဖို့ကိုပေါ့နော်အခုမှပဲသူတို့ကအတိမပြုတ်တယ်လို့ကျမတို့စိတ်ထဲမှာအဲ့လိုခံစားတယ်အဲ့လိုခံစားပြီးသူတို့ကွယ်လွန်သွားပြီးမှကျမတို့ကြံရည်တဲ့မိသားစုတွေကိုလည်းအခုမှပဲအဲပေါ်ထုတ်တယ်အခုမှပဲအတိမပြုတ်ခြင်းခံရတယ်အဲဒီအတွက်ကျမတို့ဝမ်းသာတယ်နောက်ပြီးလို့ရှိရင်ကျမတို့အဖေများလက်ထက်ကလိုပဲကျမတို့ငြိမ်းချမ်းတဲ့ပါရတဲ့တိုးတက်အောင်မြင်မဲ့နိုင်ငံဒီကိုပဲကျမတို့ခံစားကြတယ်ပေါ့အဲ့လိုခံတာမျိုးပဲရှိပါတယ်လို့ အဲ့တော့ကချင်ဘက်မှာဘလို့ပဲစစ်မှတ်တွေဖြစ်ပွားနေတယ်ဆိုတာဟာငញ្ញန်ရေးမရှိလို့ဖြစ်တာပေါ့လေဒါကြောင့်မလို့ကျမတို့ကငញ្ញန်ရေးကိုပဲအပြန်ဆုံးရယူစေချင်ပါတယ်ငញ្ញန်ရေးရဖို့ရန်အတွက်ကိုပဲကျမတို့ဆန္ဒပြုပြီးတော့ရှိပါတယ်လို့ဘုဒ္ဓပြောခဲ့တာကတော့အလုံးဗမာတစ်ချက်တစ်ချင်တစ်ချက်ဆန္ဒတစ်ချက်အကုန်လုံးတစ်ချက်ညီလူညီလူညီမြလို့ပြောတာပေါ့နော်အခုကဒီညီလူညီမြမှုမရှိတဲ့အတွက်ကြောင့်လည်းပဲဒီလိုမျိုးအဲစစ်ပွဲတွေဖြစ်လာရတယ်လို့ပဲအတူကတော့အဲ့လိုပဲနားလည်ခံစားပါတယ်အားလုံးကိုဓာတ်လူကြီးလူဆက်ဆံမယ်ဓာတ်လူကြီးလူခွင့်ရပေးမယ်ဓာတ်လူကြီးလူအဲမြတ်မြတ်တတ်တာရှိမယ်ဆိုရင်လက်နဲ့ကြိုင်တဲ့လူလည်းရှိလာစရာအကြောင်းမရှိဘူးစစ်ပွဲတွေဆိုတာလည်းဖြစ်လာစရာအကြောင်းမရှိဘူးလို့ပဲအလျားတော့မျှော်လင့်ပါတယ်ဘာပဲဖြစ်ဖြစ်ကဟိုတိုင်းရင်းသားစီလုံးညီညွတ်ရေးရဲ့ဒိတ်ဒေတာဟိုခေါ်လိုက်တာပဲလေပြန်ပြီးတော့ဟုတ်လားနှစ်ပေါင်းအကြာကြီးတိုင်းရင်းသားတွေဟိုလီလီရှုထားရာနေအခုဒီအစိုးရလက်လက်ထက်မှာတိုင်းရင်းသားတွေကိုပြန်ဆက်တွဲခေါ်နေတယ်လို့အတူတူခေါ်ခံစားပါတယ
်ဒီတစ်ပတ်မှာတော့ February 23ရက်နိုင်ငံခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ကိုဂုဏ်ပြုတဲ့အထိမ့်မှတ်ပွဲတွေနဲ့မြန်မာနိုင်ငံကလေးများနေ့လှုပ်ရှားမှုတွေအကြောင်းသတင်းချစ်သူများနေ့ဆင်နွှဲကြတဲ့ချစ်သူဇုံတွဲတွေချစ်သူများနေ့ပျော်ပွဲရှင်ပွဲသတင်းဓာတ်ပုံတွေချစ်သူများနေ့မြို့နယ်တချို့အတွင်းဟိုတယ်နဲ့တဲခုကနေမှာလင်မယားမဟုတ်တဲ့ဇုံတွဲတွေတဲခုနေခြင်းရှိမရှိမြို့နယ်ထွေအုပ်မြန်မာနိုင်ငံရဲတပ်ဖွဲ့စီပင်နဲ့ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေပူးပေါင်းပြီးတော့စစ်ဆေးမှုတွေပြုလုပ်နေတဲ့ဆိုတဲ့အကြောင်းစတဲ့မီဒီယာသတင်းတွေဟာအခုတစ်ပတ်အတွက်စိတ်ဝင်စားစရာသတင်းတွေဖြစ်နေကြကြောင်းတင်ပြရင်းညီကုန်းချိုးလိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကနေဘဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံဟာမတူကွဲပြားမှုတွေရှိတဲ့သူတွေကြားအပြန်အလှန်နားလည်တိခတ်မှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့လည်းပြည်ပကကူးစက်ဝင်ရောက်လာတဲ့ယူဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပြည်ပခါတွေဖြစ်လာရတယ်လို့အမေရိကန်ပြည်အောင်စု Rutgers University ကဂုံတူးဆောင်ပုံမောက်ခမြန်မာရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်။ပြန်လည်သိမြင်ရေးအတွက်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင့်တယ်လို့လည်းသူကပြောပါတယ်။ပုံမောက်ခ Silverstein နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြအောင်ပါရှင်။
ဆရာကြီးဆေဘာစတိုင်းမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြမအမျိုးသားစိတ်ဓာတ်သည်ဘာသာရေးနှင့်ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမို့ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentand one can be both a nationalist and a buddhist and
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလားတခုနဲ့တခုဆက်ဆက်နေပါတယ်အတူတူတော့မဟုတ်ပါဘူးဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်တခုနဲ့တခုဟာဖီလာဆန့်ကျင်မဟုတ်ပါဘူ
းဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
well buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိအရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘယ်သူမဆိုဘယ်သူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆိုရာဘာသာကြားတွေနဲ့ဘုရားဘာသာဝင်တွေနဲ့အတူတူဆင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါ့ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမသမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာသမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြံဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီ
း Violence is something that is a long time developing as well. In other words, during this last century, 12
အကြံဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရပါပဲဒီနေ့ပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရတည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်တမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်ဗမာတွေမြန်မာအလဲပိုင်းတခွင်ကိုအုပ်ဆိုးထားခဲ့စဉ်တုန်းကဒေသတဏ္ဍာန်တလျားကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းတွေလူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါဒါဟာ20ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနေလာခဲ့ပါတယ်တကယ်တော့အင်းကြီးချင်းတွေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဘုရားဘာသာအစင်အလားအစ္စလာမ်အစင်အလားမဟုတ်ပါဘူးအိန္ဒိယနေကြပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစင်အလားတွေသာရှိခဲ့ပါတယ
်ဆရာကြီးကဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြိမ်းငြိမ်းချမ်းချမ်းစင်တွဲနေထိုင်တဲ့အစင်အလားရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ခေါခင်ဗျာအဲ့ဒီတော့ငါကောင်းတဲ့အစင်အလားတွေအခုစိတ်ဆုံးသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စစ်တင်များပုံမူပေါ်လွင်လာလို့လားဆိုတာဘယ်လို
The mess that we are seeing unfold at the present time, the fighting, this disagreement, is largely the outgrowth of the failure of the Burmese.
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွဲလဲမှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြန်မြတ်တတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွာလာတာပါ။တမိုင်းမှာလည်းအုပ်ဆိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်ဆိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်။ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်ဆိုးမှုစနစ်တရက်ကိုမျိုးဆက်တစ်ခုကတစ်ခုကိုနီလန်တကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြမလူအဖွဲ့စည်းဟာငြိမ်းချမ်းသောလူအဖွဲ့စည်းတရားဖြစ်မလာပဲတယောက်လည်းပင်ကိုတယောက်ညှစ်ဖို့ကြိုးစားတဲ့လူအဖွဲ့စည်းဖြစ်နေရတာပါ
။ဆိုတော့ဒီပဋိပက္ခတွေဟာငြိမ်းချမ်းစွာအတူရှင်တွဲလာကြသူတွေရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငြိမ်းချမ်းရေးကတဆင့်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma and there were long periods of time when peace
ညီမနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှေ့ရှေ့လျားလျားရှိခဲ့ပါတယ်
ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာကြတော့ဆိုင
် We are seeing a number of new ideas being brought in by outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long
အခုတော့အယူအဆအသစ်တွေကိုပြင်ပကလူတွေကတဆင့်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြံဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
။ I am concerned about this idea that the emphasis on a state religion is something that is
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ် ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါတယောက်ရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူးဒါပေမဲ့ခေတ်တည်ရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူးလူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ
်အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိဘဲအတူဆင်တွဲနေထိုင်လာကြတယ်အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံးနေတဲ့သဘောပေါ်ဆရာကြီးခင်ဗ
ျ I agree with you fully there was far much social harmony in Burma when the various groups lived under their own rules side by side peacefully acknowledging the paramountcy of the Burmese
ကျွန်တော်အပြည့်အဝသဘောတူပါတယ်မတူကွဲပြားတဲ့လူအဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်ဗမာပြည်ကိုအကြီးအမှုအဖြစ်အသိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်ဗမာပြည်ကလည်းသူတို့နီးနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူးဒါကြောင့်မြမသမိုင်းမှာငင်းကြံရေးရှိခဲ့ပါတယ်လူမှုစစ်ပွဲတွေမရှိခဲ့ပါဘူးပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာကိုကျွန်တော်ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူရိမုတ်လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောသဘာဝကိုပြောင်းလဲရမလားခင်ဗျာ
Well I think we have a base if we would only look back at it and that is Aung San General Aung San when he led the Burmese people and he brought them together at the Panglong meeting talked aboutThe rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဗိုလ်ချုပ်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်။မွတ်စလင်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူး။ငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ပဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာခြင်းကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတာရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
ဥကြစံတရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတိတ်တချင်းတောက်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကထုတ်လွှင့်နေတဲ့အသံလွှင့်အစီအစဉ်တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာထုတ်လွှင့်တဲ့ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါကိုရနိုင်တင်ဆက်ထားပါတယ်ရှင်။
ကိုဇော်မျိုးတန်းရဲ့ Chelsea ကတော့ဒီနေ့ Premier League ရာထိပ်မှာဦးဆောင်နေတယ်။မနစ်တုံးကဘလို့မှထင်မထားလာအောင်သူတို့တော်တော်လေးရုန်းကန်ခဲ့ရပြီးတော့ အချိန်တော်တော်လေးဆိုးခဲ့တယ်ဒီနေ့ကျတော့ဇရားထိတ်မှာတို့ပြန်ပြီးတော့အချိန်တော်တော်ကြာဥဆောင်နေတယ်ဆိုတော့မနစ်ကအချိန်နေနဲ့ဒီနေ့အချိန်နေနဲ့ကဘလို့ကွာသွားလဲ
မနစ်ကအချိန်နေနဲ့ဒီနေ့အချိန်တွေဆိုရင်တော့အဓိကတော့ဟိုမော်ရင်ဟိုကလည်းဒီလောက်ကြီးညံ့နေနေရမဟုတ်ဘူးညကွန်ဒီကလည်းကောင်းတော့မော်ရင်ဟိုနဲ့စာလို့ရှိရင်ဒီကအပြောင်းလဲရတော့ဟိုအပြောင်းလဲပေါ့နော်ตัวเลยดีนี่อธิกาเชิงอ่ะปีเกเรนิดตรงอ่ะอาเนเซชื่อได้ในญาติมาดีกระดาษมาติดๆขออยู่ในเลยป่ะครับคันติป่ะคันติก็เลยเราพุทธาเดวิดลูปโหลกระดาษมาမျိုးขอได้แล้วอเลแล้วมาจ้าเราเลยเราดีโหกันดีโหลกระดาษมาမျိုးยောက်ละเลยอ่ะนะพุทธามาโกอลุนโหลกระดาษมาမျိုးยောက်ละเลยป่ะตัวอธิกาတော့ไอ้เฉ็ดไปแล้วเราเอาไปเปลี่ยนมาเลย
အခုနှစ်ဘောလုံးရာသီမှာပေါ့เนาะတခြားဒီအသင်းကြီးတွေနဲ့ရှင်လာရင်ရောသူတို့မှာဘယ်လိုအားသာချက်တွေတွေ့ရလဲ
အဒီကတော့ကျွန်တော်တို့ဒီပရီးမီးယားလိမှာဒီနှစ်ပေါ်လို့ရဒီဥစ္စာပေါ်ရကွန်ဒီရဲ့ဟို3-4ပေါ့3-4ကစားကွက်ကလည်းတော်တော်အဓိကကျတယ်လို့ထင်ရဟိုကွန်ဒီက4-4-4-3ပေါ့အဲ့လိုကစားနေရလေပြီးတော့3-4သူကြောင်းပလိုက်တယ်3-4ပြောင်းတာအဓိကပါလဲဆိုတော့နောက်တန်းမှာ3ယောက်ပဲထားတော့အဲ့ဒီစနစ်ကသူ့ဘောင်းတိုက်စစ်သွားလို့ရှိရင်လည်း6ယောက်လောက်တက်သွားတယ်ပေါ့ဗျာတောင်ပန်နေရာလည်းပါသွားတယ်အပြန်စင်းအောင်ရှင်6ယောက်လောက်ဒီစင်းပြီးကုနိုင်တယ်ပေါ့ဒီတော့ခံပြီးရောက်တဲ့အခါကျတော့9ယောက်ပေါ့ဗျာတိုက်ဖြစ်သွားလို့ရှိရင်လည်းကျွန်တော်9ယောက်10ယောက်ဒီသွားတယ်ပေါ့တောင်ပန်ရက်တက်တာပေါ့အဓိကအကြုံအသက်ကြီးကတော့ဟာဇက်ကူပဲပြောရမယ်ထင်တယ်ဟာဇက်ကတော့ဒီနေ့ပုံလုံးရပြီးမှချယ်ဆီအတွက်ကတော်တော်ကိုဖြီးသွမ်းပြနိုင်တဲ့ကစားသမားမျိုးဖြစ်နေတာပေါ့ဒီတော့အဓိကတော့ကျွန်တော်ဒီကော့စတာနဲ့ဟာဇက်ပေါ့ခံချက်ကြီးကြီးပြန်ဘက်ကိုသူထိုးပေါက်နိုင်တာကတခြားအသင်းတွေမှာမရှိတဲ့အာတာချက်လို့ကျွန်တော်အလိုပဲမြင်ပါတယ
်။ဒီ3-4-3ပုံစံဆိုတာကတော့ Premier League ကနီးပြတော်တော်များများတိတ်ပြီးတော့3-4မရှိတဲ့ကစားကွက်ပုံစံပေါ့။အဲ့ဒီဥစ္စာတစ်ခုကအခုဒီ Chelsea အသင်းရဲ့အခုအောင်မြင်မှုရနေတဲ့ဥစ္စာရဲ့အဓိကအချက်လို့ဆိုလို့ရမှာပေါ့
။ပြည်သာလားပေါ့။ဘာကြောင့်လဲဆိုတော့ဒီဟိုသူ့ရဲ့ပွဲစဉ်တွေကိုပြန်ကြည့်လို့ရှိရင်ညာ Chelsea ကအစလေကို3-3ညနဲ့ရှုံးပြီးတဲ့နောက်ပိုင်းမှာသာစီဒီနဲ့ပွဲလောက်ကနေစပြီးတော့သူကဟို3-4-3လူနေရာခြားသားမှုကိုပြောင်းလိုက်တယ်။3-4-3လူနေရာခြားသားမှုကိုပြောင်းလိုက်တဲ့အတွက်ကြောင့်ကျွန်တော်နောက်တန်းကတော့3ယောက်ပေါ့ဗျာ။အလင်းမှာကျတော့သူကမော့ဆက်တောင်းမလို့ရှိရင်မော့ဆက်ကိုတင်ကစားလိုက်တယ်။အလင်းတန်း4ယောက်နေအောင်မော့ဆက်တင်ကစားလိုက်တဲ့အခါကျတော့ဆရာမြင်ရတဲ့အတိုင်းပဲညာကျင်းကမော့ဆက်ရဲ့တွန်းအောင်သူကလည်းအရန်ကောင်းလိုက်ရတယ်။ဒီဘက်ကအလွန်ဆူတဲ့တောင်ပန်ကစားအားလည်းအရန်ကောင်းတယ်ဆိုတော့ဟိုတော်တော်မြိုင်သွားတာပေါ့နော်ဒီကားမှာဟာဇက်ကလည်းဒီဝင်လုံးလှက်ပတ်ပြီးတော့ထိုးပေါက်နိုင်တယ်ဆိုတော့ဒီကော့စတာအတွက်လည်းပူပြီးတော့အခွင့်အလမ်းနေအများကြီးရသွားတာပေါ့ဒါကြောင့်လည်း15ခုအထိတွေးနေတယ်ပေါ့ကြာရင်ဆိုတော့ဒီချက်ကတော့ကျန်တဲ့နီးရည်အနေနဲ့တော်တော်ကိုလေ့လာသင့်တဲ့ဒီစနစ်တစ်ခုလိုပဲပြောရမှာပေါ့ဗျာ3-3ကတော့ဒီပရီးမီးယားလိမှာလည်းမကစားတာကျန်တဲ့ league တွေမှာတော့တော်တော်များများအသုံးပြုနေပါပြီအခုပရီးမီးယားလိမှာတောင်မှပဲဒါပြပလာတဲ့နီးရည်ရတယ်ဒီ3-3တော့လေအသုံးပြုနေရတွေ့ရပါတ
ယ်။ဒီမနစ်ကတို့ရုံးကန်ခဲ့ရတော့ဒီနှစ်ဒီနီးပြအပြောင်းလဲကစားကွက်အပြောင်းလဲနဲ့ Chelsea အသင်းကဒီလောက်ထိဖြစ်လာနိုင်မယ်လို့ရောတွက်ထားလား
။အမှန်တမ်းပြောလို့ရှိရင်တော့ဟို Chelsea နှစ်ပွဲသုံးပွဲကစားပြီးချိန်တွေကကျွန်တော် Chelsea ပဲခံပြီးချန်ပီယံဖြစ်ဖို့များတယ်လို့တော့ပြောလို့ပါပဲ။ဒီလိုလည်းသူဘာကြောင့်လဲဆိုတော့အဲ့ဒီရပါတော့အဲ့ဒီရဆိုတာဒီ3-3လူနေရာချထားမှုကိုမပြောင်းခင်ကလေးကချယ်စီကစားတဲ့ကစားဟန်ကတော်တော်လေးကိုဟိုမြန်မြန်တန်တန်ရှိရလေ။ကျန်တဲ့အသင်းတွေနဲ့နှိုင်းရှင်လို့ရှိရင်တော်တော်ကိုဟန်ချက်ကြီးနေရာတွေ့ရတယ်ပေါ့နော်။အဲ့ဒီလိုကမန်ယူပေါ့ဗျာမန်ယူကလည်းအဖွင့်ပွဲတွေတော့ဟိုနှစ်ပွဲသက်တိုင်နိုင်ပြီးနိုင်လိုက်တဲ့အခါကျတော့မန်ယူနဲ့ချယ်စီတော့ပြန်ရတော့မယ်လို့သုံးသပ်ခဲ့တာပေါ့။သုံးသပ်ခဲ့ပြီးတော့သူတို့တင်းကအတူတူပဲကရှုံးမဲကြုံတာပွဲတွေ4-5လောက်ကစားပြီးတော့အော်ပြီးတော့မှ Chelsea ကပြန်တက်သွားနိုင်တယ်ပေါ့။ Man U ကတော့ပြန်နေကြတယ်ပေါ့။အဲ့ဒီကလေးကကျွန်တော် Chelsea ရဲ့ Champion ဖြစ်မယ်လို့ပဲဟိုစောစောစီးစီးပေါ့ဗျာကြိုပြီးတော့သုံးသပ်ထားတာလေးတော့ရှိပါတယ
်။ဒီနီးပြ Antonio Conte ရဲ့ဒီထူးခြားချက်ကိုရောဘယ်လိုတွေ့ရလဲ
။သူရဲ့ထူးခြားချက်ကတော့ဘာပြောရမလဲလို့ရှိရင်ကျွန်တော်ကပြောတဲ့ဒီအမှတ်ပေးတိုင်မွေးတစ်ခုမှာဗယ်နီးပြမှာတုံးခဲ့တယ်ပေါ့ဗျာ။တုံးခဲ့တဲ့ဒီစနစ်တစ်ခုကိုရေးရေးတင်းတင်းတုံးခဲ့တယ်ပေါ့ဗျာ။နောက်တစ်ခုကသူရဲ့ထူးခြားချက်ကတော့ဘာလဲဆိုတော့ဟိုလိုအပ်တဲ့ချိန်မှာနည်းနည်းလေးကစားသမားတွေတွင်းတာအထုပ်အတွင်းလို့တာတော်တော်လေးဟိုပါနေတယ်လို့ပြောရမှာပေါ့နော်ပါနေတယ်နောက်အဓိကအကြုံချက်ကတော့ဘောလုံးသမားတွေနဲ့ဆက်ဆံတဲ့နေရာမှာကျွန်တော်ဒီကနေနေရတော့ပေါ့နော်တွင်းထဲမှာနေနေရတော့တကယ်ချင်းလို့ပုံစံမျိုးဟိုဆက်ဆံတာလေးတွေတော့ထီထားမိတယ်ပေါ့ဗျာမော်ရီယိုတို့ဟိုတိတ်ပြီးတော့ဟိုဥမာမော်ရီယိုလို့ရှိရင်အခုမာရှယ်ဘာညာကြီးကပွားနေတယ်ပေါ့နော်သူကတော့အဲ့လိုမျိုးတွေတိတ်မရှိဘူးပြီးတော့တွင်းပြီးရနေပြီးတော့တကယ်ဘောလုံးသမားတွေနဲ့တင်းရင်းသမီး နေတတ်တာလေးတော့ပြီးထားမိတယ်ပေါ့ဗျာ။
ဒီရှောက်စီးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့3 4ပတ်လောက်ရှိမှာပေါ့เนาะအဲ့ဒီအချိန်တုန်းကမန်ယူနီးပြမော်ရီညိုကရှောက်စီးကိုလိုက်မိဖို့တော့မဖြစ်နိုင်တော့ဘူးဆိုပြီးတော့သူကပြောတယ်ပြီးတော့ရှောက်စီးရဲ့ကစားပုံကလည်းအဲ့လိုဂိုးသွင်းလိုက်ပြီးရင်သူကပြန်ပြီးတော့ပိတ်ကစားတဲ့ပုံစံမျိုးပေါ့လေဒါသူ့ဘာသူစိုက်ကိုသွင်းတာလားဘာလားတော့မပြောတတ်ဘူးဒါပေမဲ့သူပြောတာတော့လေရှောက်စီးကိုလိုက်မိဖို့ဆိုတော့တော်တော်တော့ခတ်သွားပြီဆိုပြီးပြောတယ်အဲ့ဒီပုံမှာရောဘယ်လိုသုံးသပ်လဲ
ဒီနေ့ဘောလုံးရာကြီးကတော့ကျွန်တော်ကတော့ဟိုချယ်ဆီပဲချန်ပီယံဖြစ်ဖို့ဟိုတေချာတော့ရှိသွားပြီလို့ပဲဟိုအဲ့လိုမျိုးတုံ့တက်ချင်ပါတယ်တုံ့တက်ချင်တယ်ဘာကြောင့်လဲဆိုတော့အဓိကတော့ချယ်ဆီခြေသွမ်းမှန်တာမမှန်တာလည်းကြာကျန်တဲ့အသင်းတွေကရဲ့ခြေသွမ်းအခုလိုချင်းတော်တော်ကိုဟိုစိုးနေတာဟိုမန်ယူလည်းပြီးခဲ့တဲ့ပွဲတွေ၃ပွဲလောက်မှာတေချာပြီးတော့နောက်ဆုံးပွဲတွေညမှာပြန်ပြီးတော့နိုင်လာဘူးဆိုတော့ချယ်ဆီကတော့အဲ့လိုမျိုးမဟုတ်ဘူးပေါ့ဗျာချယ်ဆီကတော့ဟိုကျွန်တော်ကပြောလို့ပဲပွဲတွေ30ပြီးနောက်ပိုင်းလေးကကတည်းကနော်ဒီချိန်ကြီးပေါ့ဒီချိန်ကြီးပေါ့နိုင်ပွဲလေးတွေပေါ့သူကသူ့ခြေတော့ကတော်တော်ကိုကောင်းနေတဲ့အချိန်ကြီးပေါ့ဗျာကောင်းနေတဲ့အချိန်ကြီးဆိုအခုသူရက်တီနဲ့အမှတ်အနေထားနေလို့ရှိရင်နောက်ဆက်ပွဲတော့ရှိုးနေတော့မှာကျန်တဲ့အသင်းတွေကသူ့ကိုလိုက်မမိသေးဘူးသူတော့ကျန်တဲ့အခုပွဲကြီးကလည်း24ပွဲရှိပြီနောက်နှစ်ပွဲရှိုးလို့ဆိုတာကျန်တဲ့အသင်းတွေကလည်းနောက်ထပ်နှစ်ပွဲစီတော့ကတော့လိုက်ရှုံးမှာပဲသူသူတော့ဘယ်လိုပဲဖြစ်ဖြစ်ချယ်ဆီကတော့ဒီနှစ်ပေါ်လုံးရပြီကချန်ပီယံဖြစ်ဖို့ဟိုတေချာဘယ်လောက်ရှိပြီလို့ပဲကျွန်တော်တော့တုံ့ပြန်ချင်ပါတယ်အဓိကတော့ခြေသွမ်းမှန်တာခြေစည်းခြေသွမ်းမှန်တာမမှန်တာတဲ့ကျန်တဲ့အသေးလေးရဲ့ခြေသွမ်းကိုမတိုက်ဘူး
ကိုယ်နဲ့တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ဖီဝေကနေဘဒူးရင်ညာပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကြိုကြော်သိမ်းကကြီးညာပေးပါမယ်ရှင
်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းရဲ့အဖေတူမိခွဲအကူတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတူကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်ကွာလာလမ်ပူနိုင်ငံကလေးစိတ်မှာဒီကနေ့မနေ့ပိုင်းကဖမ်းလိုက်တဲ့အမျိုးသမီးဟာဒုံတီဟုံးဆိုတဲ့အမည်နဲ့ဗီယက်နမ်ခီးသွွားထောက်ထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစောပိုင်းကထွက်ထားတဲ့မလေးရှားဆွေရအော်ဘော်ဘာနာမားသတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာတော့မလေးရှားရဲတပ်ဖွဲ့ကပဲကိုကပီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကမလေးရှားတာဝန်ရှိသူတွေကိုအတီးပြုပေးဖို့အကြောင်းကြားပြီးခဲ့တဲ့နောက်ထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဗီယက်နမ်အမျိုးသမီးဖြစ်ဖော်ပြထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆက်ယူရင်းအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ကတည်းကရုရှားထောက်လွှမ်းရေးအကြီးအကဲတာဝန်ရှိသူတွေနဲ့အဆက်အသွယ်ရှိခဲ့တယ်ဆိုတော့ New York Times သတင်းစာပါသတင်းကိုရုရှားနိုင်ငံကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိနဲ့အရင်အမေရိကန်တာဝန်ရှိသူ၄ဦးကိုကိုကာဘီ Times သတင်းစာကရေးထားတာပါ။မစ္စတာထရမ့်ရဲ့မဲဆက်စီဝင်းအဖွဲ့မန်နေဂျာလုပ်ခဲ့သူဖောလ်မနော်ဖို့နဲ့အမည်ဖော်ပြမထားတဲ့တခြားလက်ထောက်တွေရဲ့ဖုံးအဆက်အသွယ်တွေကိုအမေရိကန်ဥပဒေစိုးမိုးရေးပိုင်းနဲ့ထောက်လှမ်းရေးအဖွဲ့တွေကကြားဖြတ်ဖမ်းယူခဲ့ပြီးမှတ်တမ်းတွေရှိထားတယ်လို့သတင်းစာမှာကိုးကားတဲ့တာဝန်ရှိသူတွေကပြောတာပါ။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အတွက်မှာနှစ်နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နိလန်အတိုင်းမဖြစ်မနေသွားဖို့မလို့ပဲဒီကိစ္စဟာသက်ဆိုင်တဲ့ဘဏ္ဍဘက်ကဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့သမ္မတအင်ပြူတော်အကြီးတန်းတာဝန်ရှိသူတူကအင်ကာနီမှာပြောပါတယ်။ဇူရီဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟုဒီကနေ့ဝါရှင်တန်ဒီစီမြို့တော်ကိုရောက်မလာခင်မှာပဲအဲ့ဒီအကြီးတန်းတာဝန်ရှိသူကသတင်းတောက်တွေကိုပြောတာပါ။မြေပြင်ကနေပြစ်လွတ်တဲ့ cruise petting ဒုံးကြီးတစ်စင်းကိုရုရှားဆွေရကနေရာချထားလိုက်တာကြောင့်ဒါဟာအနှစ်30ကျော်ချုပ်ဆိုထားတဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုချိုးဖောက်တာပဲလို့အမေရိကန်သမ္မတအင်ပြူတော်တာဝန်ရှိသူတူကပြောပါတယ်။ကီလိုမီတာ900ကနေ9500အထိပြည်ပြင်ထိမြေပြင်ကနေပြစ်လွတ်နိုင်တဲ့ဘယ်ဒေဒုံးကြီးကိုမှပိုင်ဆိုင်ထုတ်လို့စမ်းသပ်တာကိုမပြုတဲ့တလပြင်းနျူကလ িয়ার လက်နက်အင်အားဆိုင်ရာသဘောတူညီချက်ကို1989ခုနှစ်မှာအမေရိကန်နဲ့ရုရှားလက်မှတ်ရေးထိုးထားတာပါမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားအကူအညီပေးအဖွဲ့တခုကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကူအညီတွေဖြန့်ဝေပေးခဲ့ပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကြိုကြော်သိမ်းကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညတဲ့စီစဉ်ထုတ်လွှင့်မှုကရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဂျူပင်စကီဖြစ်ပါတယ်ရှင်ကျွန်မအီသန်စပါ VOA American သံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.